မြန်မာနိုင်ငံမှာရောက်နေတဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ဟာရခိုင်ပြည်ဘက်ကိုသွားပြီးတဲ့နောက်ဒီကနေ့မှာတော့သမရဦးထင်ကျော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံပြီးရခိုင်ပြည်နယ်အရေးပြောဆိုဆွေးနွေးပါတယ်ဒီကိစ္စဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စရတစ်ခုဖြစ်တာကြောင့်ကိုဖီအန်နန်ရဲ့ကျွမ်းကျင်တဲ့ခေါင်းဆောင်မှုနဲ့ပြဿနာကိုချဉ်းကပ်ဖြေရှင်းနိုင်မယ်လို့ယုံကြည်တဲ့ကြောင်းသမရဦးထင်ကျော်ကပြောပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့ရခိုင်ပြည်နယ်ပြည်ချောက်ကိုလိုနီလက်အောက်ကျသွားခဲ့တာကနေစပြီးတမိုင်းဖြစ်ရတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကိုဖီအန်နန်ကိုရှင်းပြပါတယ်မစ္စတာကိုဖီအန်နန်ဘက်ကလည်းကော်မရှင်အနေနဲ့လူထုသဘောထားတွေတောင်းခံတာမှာလိုအပ်ချက်တွေကိုရှင်းရှင်းလင်းလင်းသိလိုတဲ့အကြောင်းကော်မရှင်အနေနဲ့အခုကိစ္စမှာဆုံးဖြတ်ချက်ပေးမှာမဟုတ်ဘဲသက်ဆိုင်သူတွေနှစ်ဖက်အတိုက်အဝန်းတွေနဲ့တွေ့ဆုံပြီးတော့လေးလာသုံးသပ်ပြီးအကြံပေးတာအကြံပြုတာကိုပဲဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းစသဖြင့်အခုတွေ့ဆုံပွဲတွေတွင်ပြောပါတယ်ကုလသမဂ္ဂဒွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ကိုမကြသေးခင်ကပဲဖွဲ့စည်းလိုက်တာဖြစ်ပြီးကော်မရှင်မှာနိုင်ငံသားတွေပါနေတဲ့ပေါ်ကန့်ကွက်ပြောဆိုတာတွေရှိထားတာပါကော်မရှင်ကိုပြန်ဖွဲ့ဖို့မကြသေးခင်ကလွှတ်တော်မှာတင်တဲ့အဆိုကတော့မဲခွဲဆုံးဖြတ်တာမှမအောင်မြင်ခဲ့ပါဘူး